မြန်မာနိုင်ငံရဲ့အရေးအာဆီယံဘုံသဘောတူညီချက်တွေဟာလုပ်ငန်းစဉ်တရက်တာဖြစ်ပြီးတော့အချိန်ကန့်သတ်ချက်နဲ့ဖိအားပေးအကြက်ကင်နဲ့ချဉ်ကပ်မှုတွေကအကျိုးမရှိတဲ့အပြင်စိုးကျိုးကိုဥတီစေနိုင်တဲ့အကြောင်းမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကမနေ့တုန်းကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာအရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်မှာမြန်မာစစ်ကောင်စီဘက်ကဒီလိုမျိုးတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါ။အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ဖို့အာဆီယံကဖိတ်ခဲ့ပါတယ်စစ်ကောင်စီကတော့ဒီလိုဖိတ်ကြတာကအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာခွဲခြားဆက်ဆံတာဖြစ်ပြီးအာဆီယံရဲ့ဗရိညင်စာတမ်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ခဲ့ပါတယ်မြန်မာနိုင်ငံမပါတဲ့ချမှတ်တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံအားလုံးရဲ့တူညီဆန္ဒအရာချမှတ်တာမဟုတ်တဲ့အတွက်လိုက်နာမှာမဟုတ်ဘူးဆိုပြီးတော့လဲစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်